အမေရိကန်နေနဲ့ယူကရိန်းကိုစစ်ရေးအကူအညီအမေရိကန်ဒေါ်လာ 1.8 ဘီလီယံထပ်ပြီးတော့ကူညီသွားဖို့တောင်းရှိသူတွေကကြေညာပါတယ်အဲ့ဒီထဲမှာတော့လေကြောင်းကာဝေးစနစ်အတွက်ခဲရန်တွေအမြောက်လက်နက်ကြီးဒီတင့်ကားနဲ့သင်္ဘောဖြတ်ဒုံးကြီးတွေပါမယ်လို့သိရပါတယ်ယူကရိန်းလုံခြုံရေးအထောက်ပံ့အစီအစဉ်ကနေရေရှည်အတွက်ဒေါ်လာ 1.5 သန်းဖြစ်ပြီးတော့ကာဝေးဝန်ကြီးဌာနလက်နက်တိုက်တွေကနေပြီးတော့ရေးပေါ်စီးအကူအညီဒေါ်လာသန်း200ဘူးပါပါတယ်ဝါရှင်တန်ဒီစီမှာကျင်းပခဲ့တဲ့နီတူမြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ရဲ့ထေသီအစည်းအဝေးပြီးဒရင်းနှစ်ပတ်ကျော်ကြာမှာအခုလိုဆက်လက်နက်ထောက်ပံ့မှုတွေဖြစ်လာတာပါယူကရိန်းသမ္မတရဲ့မြစ်တိုင်အခန့်ကျက်အရ Patriots ဒုံးပစ်စင်တစ်ခုပေးပို့သွားမယ်လို့သမ္မတဘိုင်ဒန်ကနီတူထေသီအစည်းအဝေးမှာကြေညာခဲ့ပါတယ်ယူကရိန်းကိုစီးအကူအညီအခိုင်အမာပေးဖို့ဒီနီတူအဖွဲ့ဝင်တွေကသဘောတူခဲ့တယ်လို့ယူကရိန်းနီတူအဖွဲ့ဝင်ဖြစ်လာရေးကိုလည်းပြင်ဆင်ဆောင်ရွက်သွားကြဖို့သဘောတူထားကြပါတယ်အခုအမေရိကန်ကပေးပို့မဲ့စီးအကူအညီတွေကိုတော့သမ္မတရဲ့လုတ်ပိုင်ခွင့်အရအမေရိကန်ကာကွယ်ရေးဌာနလက်နက်တိုက်တွေကနေပြီးတော့တိုက်ရိုက်ပေးပို့သွားမှာဖြစ်ပါတယ်။ပေးပို့မဲ့လေကြောင်းကာကွယ်ရေးလက်နက်တွေထဲမှာတော့မြေပြင်ကဝေဟင်ပစ်ဒုံးစနစ်နဲ့ HIMARS လို့ခေါ်တဲ့ဒီပေါ့ပါတဲ့ရေရှားဒုံးစနစ်လည်းပါပါတယ်။2022ခုနှစ်ယူကရိန်းကိုရုရှားကြီးကြပ်မှုဖြစ်ကြရကဆိုရင်အမေရိကန်ပြည်သူအနေနဲ့ယူကရိန်းကိုလုံခြုံရေးအကူအညီပေးခဲ့တာအခုဒီတစ်ခေါက်နဲ့ဆိုရင်တော့စုစုပေါင်းအမေရိကန်ဒေါ်လာ 55.4 ဘီလီယံရှိခဲ့ပါပြီ။